ကချင်ပြည်နယ်ဟိုပင်မြို့အထက်ဝက်ကုန်းတရာဒီကနေ့မိုင်းခွဲတက်ခတ်ခံရတာကြောင့်ကုန်တင်ကားကြီးတွေဖြတ်သွားလို့မရတော့ပါဘူးလောလောဆယ်မြေထားအသွာအလာလည်းရပ်ဆိုင်ထားနေရပ်ဆိုင်ထားတာဖြစ်တဲ့အတွက်မြင်းကြီးနားနဲ့ကချင်အထက်ပိုင်းမှာကုန်စီစစ်စစ်မှုခက်ခဲပြီးကုန်စင်းလုံးမြင့်တက်လာမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်ရန်ကုန်ကလာတဲ့ဒီတရင်ကိုတော့ကိုကြီးညာကပြောပြပါမယ်ခင်ဗျ
ကချင်ပြည်နယ်ဟိုပင်မြို့အထက်ဝက်ကုန်းတရားဟာမန္တလေးမြေကြီးနားကားလမ်းပေါ်မှာရှိတာဖြစ်ပြီးမြို့အတွက်သွားရေးလာရေးအရေးကြီးတဲ့တရားတစ်ခုဖြစ်ပါတယ်။တနင်္လာနေ့ည8နာရီလောက်ကဒီတရားမိုင်းခွဲတိုက်ခိုက်ခံရတာကြောင့်တရားတချမ်းဟာလုံးဝပျက်စီးသွားခဲ့တာပါ။ဒါနဲ့ပတ်သက်ပြီးဟိုပင်ဒေသခံတဦးက VOA ကိုအခုလိုပြောပါဗျ။ဒီန
ားဖြစ်တဲ့တရားတကယ်ရောသုံးလို့မရဘူး။သွားလာကြအခုတိတ်သွားပါလေ။ကားကြီးရတော့သွားလို့ချက်တော့ယူပါမစံဘေးမျိုးချက်ချက်ဆက်ဘေးမျိုးဆိုတော့တောင်းလမ်းမရှိဘူးပေါ့အဲဒီဟိုကားသေးကြီးကတော့ကျွန်တော်နဲ့ရင်းတကဒီတိချောင်းကိုကူရတရားလူစားရှိတယ်တရားတရားပေါ့ကားသေးကတော့ကိုင်းပါလေ
တရားမိုင်းခွဲတိုက်ခိုက်မှုမှာမိုင်းထောင်သူလို့ယူဆရသူတူဟာပောက်ကွဲမှုအတွင်းခန္ဓာကိုယ်တစားစီဖြစ်သေဆုံးခဲ့ကြောင်းနဲ့မားရှာသွားသူတယောက်ကလည်းတရားအကူမှာဆိုက်ကဲထိုးကြသေဆုံးခဲ့ကြောင်းကြားသိရပေမဲ့တေချာမသိရကြောင်းဟိုပင်ဒေသခံကဆက်ပြောပါတယ်ဟိုပင်မြို့အရှိတ်နန်းရင်ရွာဘက်ကိုသွားတဲ့ကွင်းလန်းကတော့မြေလန်းဖြစ်တာကြောင့်မိုးရွှေမှာသွားရေးလာရေးအတွက်အခက်အခဲရှိနိုင်တယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ဧပြီလ28ရက်နေ့ညနေပိုင်းမှာလဲဟိုပင်နဲ့ကြာကွင်းကြီးကျေးရွာအကြားမှာရှိတဲ့တဝက်ချောင်းကိုဖျက်ကူးတဲ့ကားလန်းနဲ့ရထားလန်းလဲမိုင်းခွဲတိုက်ခိုက်ခံခဲ့ရပါတယ်။အဲဒီတုန်းကကားလန်းကဆိုးဆိုးရွားရွားမထိခိုက်တာကြောင့်ကားတွေပုံမှန်သွားလာနိုင်ပြီးရထားလန်းကတော့အတော်လေးပျက်စီးသွားခဲ့ပါတယ်။ဒါပေမဲ့လဲမန္တလေးမြေကြီးနားရထားတွေရပ်ဆိုင်နေတာကြောင့်ဒေသခံတွေအတွက်ထူးထူးခြားခြားတက်ရောက်မှုမရှိခဲ့ပါဘူးအခုတော့ကားလမ်းဆက်သွယ်ရေးကိုအားကိုးနေရတဲ့ဟိုပင်မြို့ကဝက်ကုန်းတရားပေါ်ကုန်တင်ရင်အကြီးတွေဖြတ်တန်းလို့မရတော့ဘူးဆိုရင်မြကြီးနားနဲ့ကချင်ပြည်နယ်အထက်ပိုင်းကိုကုန်စီပို့ဆောင်ဖို့ခက်ခဲပြီးဈေးနှုန်းတွေမြင့်တက်လာမှကိုစိုးရိမ်ရကြောင်းကချင်ပြည်နယ်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ဦးလမိုင်ကွန်ကြာကသုံးသပ်ပါတယ
်ကားသေးရခီးသွားရတယ်ကတော့သွားလို့ရတယ်ဆိုလို့ဆိုမဲ့လည်းခုံကားကြီးကသွားလို့မရဆိုတော့ကုန်စည်လို့ရတော့ကမကမဖြစ်လာမလားဆိုတော့ဆွေချက်တော့ရှိတယ်ပေါ့လေ
ပြီးခဲ့တဲ့ရက်ပိုင်းတွေကကချင်ပြည်နယ်ရွှေကူမြို့ကနေဗမော်ဘက်ကိုစံတက်လာတဲ့တင်မော်တွေမှာတက်ရိတ်ခါတွေတဲဆောင်နေဆိုပြီး KIA ကပြစ်ခတ်တိုက်ခိုက်တာတွေလည်းရှိခဲ့တာပါတနင်္လာနေ့ကစစ်ကောင်စီနဲ့ကချင်လက်နက်ကိုင် KIA အကြားပြစ်ခတ်တိုက်ခိုက်တာတွေဖြစ်ခဲ့တဲ့မိုးမောက်မြို့နယ်မြို့သစ်ကုန်းလောဘက်မှာတော့ဒီကနေ့အနေငယ်ငြိမ်သက်နေကြောင်းဒေသခံတွေကပြောပါတယ်ဒီကနေ့မနက်ပိုင်းမှာလက်နက်ကြီးပြစ်ခတ်တံတချို့ကြားခဲ့ရပေမဲ့တိုက်ပွဲဖြစ်ပွားတာမရှိတဲ့အကြောင်းလည်းပြောပါရယ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်စန့်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်ပြစ်ခတ်နှိမ်နှင်းခဲ့ပြီးတဲ့နောက်ကချင်ပြည်နယ်အတွင်းတိုက်ပွဲတွေပြန်လည်စတင်ခဲ့တာပါလက်ရှိအချိန်တွေမှာကချင်ပြည်နယ်အတွင်းဆန္ဒပြတာတွေဘုံပေါက်ကွဲတာတွေဆက်တိုက်ရှိနေသလိုပြစ်ခတ်နှိမ်နှင်းတာတွေဖမ်းဆီးတာတွေလည်းရှိနေပါရယ်စစ်တပ်နဲ့ KIA အကြတိုက်ပွဲတွေကလည်းကချင်ပြည်နယ်သာမကစကိုင်းတိုင်းဒေသကြီးခန်းနီမြို့နယ်အထိကျယ်ပြန့်လာနေပါတယ်ခင်ဗျာ
ကိုင်းညံပြောပြခဲ့တာပါခင်ဗျာ